မြန်မာနိုင်ငံမှာ IT နည်းပညာကိုတလွဲသုံးစွဲနေမှုအပေါ်စောင့်ကြည့်ထင်ကြောင်းပေးဖို့အစိုးရကိုတိုက်တွန်းတဲ့အဆိုကိုပြည်သူ့လွှတ်တော်မှပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအပြန်အလှန်ဆွေးနွေးခဲ့ကြပြီးအစိုးရဘက်ကစောင့်ကြည့်ဖို့ပြင်ဆင်နေကြောင်းပို့ဆောင်ဆက်သွယ်ရေးဝန်ကြီးကလွှတ်တော်မှပြောသွားပါတယ်။ NLD အစိုးရရဲ့ဒီဂျီလန်ပေါ်ကန့်ကွက်ဝေဖန်နေကြသလိုပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေဆုံးရှုံးမှာကိုစိုးရိမ်နေကြောင်း IT နည်းပညာရှင်တချို့နဲ့လွှတ်တော်ကိုယ်စားလှယ်တွေကထောက်ပြနေကြတဲ့အကြောင်းကိုတော့ကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
လူငယ်လူရွယ်တွေအကျင့်စာရိတ်တပြားစီမှုနဲ့ရဲရွာတည်ငြိမ်အေးချမ်းမှုပြပြားစီခြင်းတို့ကြောင့် IT နည်းပညာတလွဲသုံးဆွဲမှုကိုလိုအပ်သလိုထင်းချောင်းပေးနိုင်ရန်အစိုးရအားတိုက်ထွန်းခြင်းဆိုတဲ့အဆိုကို NLD ပါတီကံကောင်းမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ရင်မင်းမိုင်ကတင်သွင်းခဲ့ပြီးနိုဝင်ဘာလ10ရက်နေ့ပြည်သူ့လွှတ်တော်မှာအမတ်9ဦးကအပြန်အလှန်ဆွေးနွေးခဲ့ကြတာပါ။မကွေးတိုင်းမင်းမှုမြို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းဝင်းကတော့ဒီအဆိုဟာပြည်သူတွေရဲ့ပုဂ္ဂလိကဆိုင်ရာလွတ်လပ်ခွင့်ကိုထိခိုက်နိုင်တယ်လို့လူမှုကွန်ရက်မီဒီယာတလွဲသုံးဆွဲမှုကိုပြဌာန်းထားပြီးသားအခြားဥပဒေပုံမှန်တွေနဲ့အရေးယူဆောင်ရွက်နိုင်ကြောင်းအကြံပြုသွားပါတယ
်။နိုင်ငံတော်များဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေနဲ့မဆန့်ကျင်စီဖို့လည်းလိုအပ်သလိုအချို့ကိစ္စရများကိုဆက်သွယ်ရေးဆိုင်ရာဥပဒေပေါ်ပြဌာန်းချက်များနဲ့ဆောင်ရွက်ရနိုင်မှာကြောင်းအကြံပြုဆွေးနွေးကြင်ကြာရင်းညီကုံးထုတ်ရပါတယ်ခင်ဗျာ။
ဒါ့အပြင်လူမှုကွန်ရက်မီဒီယာသုံးဆမှုကိုကြားပြစောင့်ကြည့်မှုဟာဒီမိုကရေစီစံချိန်စံညွန်းကိုထိခိုက်စေလိမ့်မယ်လို့ဝေဖန်ထောက်ပြဆွေးနွေးသူတွေလည်းရှိပါတယ်။ဒါပေမဲ့လူမှုအတိုင်းဝိုင်းတဲ့စိုးကျိုးတွေကိုတားဆီးနိုင်ဖို့ဒီအဆိုကိုအော်တိုဘာလ25ရက်နေ့မှာတင်သွင်းခဲ့ကြောင်းကံကောက်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်ရင်မင်းမိုင်ကပြောပါတယ်
။ဒီမှာဒီအဆိုကိုတင်ခဲ့တာဟာပြည်သူလူထုရဲ့ပုံပေါ်ရေးလွတ်လပ်ခွင့်ကို၎င်းတည်င်းအချက်လက်ရယူပိုင်ခွင့်ကို၎င်းထိခိုက်စေချင်လို့မဟုတ်ပါဘူး။ပြည်ညာစွာနဲ့တိုးတက်လာတဲ့ IT နည်းပညာသုံးသွင်းမှုကနေတည်င်းမှများအမုန်းစကားများပြည့်နှံ့ခြင်းတွေကိုဒါတားဆီးနိုင်ပြီးနည်းပညာရဲ့အကျိုးကျေးဇူးကိုပြည်သူတို့အပြည့်အဝရရှိနိုင်ဖို့အတွက်ဒီအဆိုတင်ခဲ့တာဖြစ်ပါတယ်
။ဒေါ်ရင်မင်းနဲ့တင်သွင်းတဲ့အဆိုနဲ့ပတ်သက်လို့အစိုးရဘက်ကဘယ်လိုပြင်ဆင်ဆောင်ရွက်နေတယ်လဲဆိုတာကိုဥဆောင်ဆက်သွယ်ရေးဝန်ကြီးဦးတန့်စင်မောင်ကလွှတ်တော်မှာအခုလိုပြောသွားပါတယ
်ဆက်ဆိုင်ရာဖွဲ့စည်းတစ်ခုကစောင့်ကြကြည့်ရှုဖော်ထုတ်ရေးယူခြင်းဆိုတဲ့တစ်ခုလေကျွန်တော်တို့လို့ပြောရအတွက်ဒီကျွန်တော်တို့ဝန်ကြီးဌာနနဲ့သမရယုံနဲ့ရှင်းလင်းကြိုးရုံးနဲ့အားလုံးညီနိုင်ပြီးတော့မော်နီတာရင်းလုပ်ဖို့အတွက်ဆက်နပုဂ္ဂလိယအခွင့်အရေးကိုကာကွယ်တဲ့ဥပဒေကိုလည်းမထိခိုက်စေပဲအခြေခံဥပဒေပါအချက်လက်ကိုဒီလူတွေရဲ့လူလောက်ဆုံးကိုလည်းမထိခိုက်စေပဲကျွန်တော်တို့ရဲ့တာဝန်နဲ့အညီဆောင်ရွက်ထားတဲ့ရှိပါကြောင်းကြည့်ရပါဒီနေရာမှာခုနကကော်မတီတစ်ခုရဲ့ဝန်ကြီးဌာနတစ်ခုရဲ့ဆိုရတဲ့ဖွဲ့တဲ့နဲ့ဆောင်ရွက်လို့မရဘဲနဲ့အားလုံးပြည်သူလူထုတရားလုံးပုံပေါင်းပါဝင်ဆောင်ရွက်ကြမှာပါလေဒီအန်တီမီဒီယာအလွဲသုံးစွဲမှုတွေကိုလည်းကာကွယ်နိုင်မှာဖြစ်ပါလေ
ဒီဆိုဟာလူမှုကွန်ရက်မီဒီယာသုံးစွဲမှုများတဲ့လူငယ်တွေကိုထိန်းချုပ်သလိုဖြစ်လာနိုင်တာကြောင့်နိုင်ငံတော်ကကော်မတီတရားဖွဲ့ပြီးစောင့်ကြည့်မဲ့အစီအစဉ်ဟာမဖြစ်သင့်ကြောင်းကန့်ကွက်လိုက်ပြီးစိုက်ဘာလော့တရဲ့ရေးဆွဲပြဋ္ဌာန်းကကန့်ကွက်ဆောင်ရွက်တင်ကြောင်းIT နည်းပညာရှင်တူလည်းဖြစ်ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ်တူလည်းဖြစ်တဲ့ဦးနေဖုံးလက်ကဝေဖန်လိုက်ပါလေ
ဒီစားယူကော်မတီဖွဲ့ပြီးတော့စောင့်ကြည့်နေကြတော့မလို့ဘူးလို့ကျွန်တော်ထင်အဲ့ဒါလေဘယ်လိုသုံးနေလဲဒီဟာရဲ့သဘောတဘာဝရယ်ဘယ်လိုရှိရယ်ဆိုတာကိုပဲကျွန်တော်တို့ကအသိပညာပေးပြီးတဲ့အလုပ်ကိုပဲကျွန်တော်လုပ်ဖြစ်နေတယ်အခုအကြီးကလည်းနည်းနည်းအာနာကြီးသုံးပြီးတော့ဒီလူငယ်တွေကိုပြန်ပြီးတော့ထိန်းချောင်းမယ်ထိန်းကွက်မယ်ဆိုတာလူငယ်တို့ကြားထဲမှာအအောင်မြင်မှာမဟုတ်ဘူးအကြီးကအဓိကစိုက်ဘာလောတော့ရေးဖို့လိုတယ်ဒီဆိုတော့ online ပေါ်မှာအပြင်ဆက်တာမျိုးတွေအပေါ်တော့လူတွေကိုဂုဏ်သိက္ခာညှိနှိုင်းအောင်လုပ်တာမျိုးတွေနောက်ပြီး cyber attack လုပ်တာတွေနောက် personal attack လုပ်တာတွေပြီးတော့ဒီ cyber crime ပေါ့နော်အဲ့ဒီဟာတွေအားလုံးကိုကန်တယ်ဟုတ်တယ် cyber law တခုတို့ရယ်ဗလားပြီးတော့မှအဲ့ဥပဒေတိုင်းမြေဌာနကဒါနဲ့ပတ်သက်ပြီးတော့တိုင်ကြားမှုတွေ cyber နည်းပညာရတာကိုတိုက်တာပေါ့နော် cyber law ဆိုတာမျိုးတရားရှိမှဒီပြဿနာတွေကပြေးလဲမှာ
ICT နည်းပညာဖွံ့ဖြိုးတိုးတက်ရေးလှုပ်ဆောင်နေတဲ့မီဒူအဖွဲ့ကမထက်ထိုင်အောင်ကတော့ဒီလူတွေရဲ့အခြေခံလူလက်ခွင့်တွေဆုံးရှုံးမှာကိုစိုးရိမ်မိကြောင်ပြောပါတယ
်။ဟုတ်အဲ့ဒီလိုမျိုးဒီ social media ကိုစောင့်ကြည့်လေ့လာတာတော့ပါတော့ပါလေ။အဲ့လိုမျိုးလုပ်တဲ့အခါမှာကျွန်တော်တို့အကြီးစားနှစ်ချက်စိုးရိမ်လာ။ပထမတစ်ချက်ကကျတော့လူတွေရဲ့ဒီပုံပုံရေးဆိုင်ရာလူလက်ခွင့်ပေါ့နော်။ဘလောက်ရှိမှလဲ။နောက်တစ်ခုကကျတော့ freedom of expression လူလက်ခွင့်ထုတ်ဖော်ပြောဆိုခြင်း။ဘာလို့လဲဆိုတော့အဲ့လိုမျိုးတွေစောင့်ကြည့်လေ့လာတာတွေဘာတွေလုပ်လာပြီဆိုလို့ရှိရင် online မှာနိုင်ငံရေးအရာပေါ့နော်။ဒီဆွေးနွေးချင်တာတို့ debate လုပ်ချင်တာတို့အဲ့လိုမျိုးတွေလုပ်တဲ့အခါကြီးကလည်း short နဲ့လာနိုင်တယ်ဆိုတော့အဓိကအဲ့နှစ်ချက်ပေါ့နော်တော်တော်လေးဒါကျွန်တော်တို့ဟိုစိတ်ပူစရာဖြစ်တယ်ပေါ့နောက်တစ်ခုကဒီလိုမျိုးတကယ်ကိုသူတို့တွေကစောင့်ကြည့်ရမယ်ဆိုလို့ရှိရင်တော့အဓိကအလွဲသုံးစားလုံးပါတယ်မဖြစ်စင်လို့ဒါအဓိကပဲ
မြန်မာနိုင်ငံမှာ2013ခုနှစ်ကဆက်သွယ်ရေးဆိုင်ရာဥပဒေပြဋ္ဌာန်းခဲ့တယ်လို့2004ခုနှစ်တုန်းကလည်း electronic ဆက်သွယ်ရေးဥပဒေကိုပြဋ္ဌာန်းထားပြီးသားဖြစ်ပါတယ် ကမ္ဘာပေါ်ကလူမှုကွန်ရက်မီဒီယာသုံးဆွဲသူအများဆုံးနိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပြီး Facebook သုံးဆွဲသူက100,000,000ကျင်ရှိပါတယ်ခင်ဗျာ။